ဂျွာမာနေတဲ့ကျွန်တော်ကမြို့ပေါ်ကတင်းနေကိုလည်းအဆက်မပြတ်ပါဘူး။အကြမ်းမကြာလေးရောက်ဖြစ်တာကိုအခုဆိုရင်ရန်ကုန်မြို့ကြီးသားတွေကအတော်ဒုက္ခရောက်နေတယ်လို့ကြားရတယ်။အွန်လိုင်းပေါ်တက်ကြည့်လိုက်တာနဲ့မြည်ပြတ်တယ်ဆိုတာရယ်ပူတယ်ဆိုတာရယ်ပဲတွေ့နေရတယ်။ပူတာကတော့နေရာတိုင်းပူတာပါပဲ။ဂျွာမာလည်းပူတာပဲမြို့မာလည်းပူတာပဲ။ဒါပေမဲ့မြို့ကြီးသားတွေကတော့ထူးထူးဆန်းဆန်းမြည်ပြတ်လို့ပူပူတဲ့လေ။လူကြီးသားတွေဆိုတော့မီလာရင်အဲကွန်လေးနဲ့ပန်ကာလေးနဲ့နေကြမပေါ်မီးပြတ်တော့အဲကွန်နေပန်ကာတွေမရလို့ပူပူကြတာနေမယ်အခုလိုမီးပြတ်လို့ပူတဲ့တဲ့င်းနေကြတော့ကျွန်တော်တကယ်ချင်းကြော်ဆိုးလဲခနာမငြိမ်ဖြစ်လာတယ်။ဒီတိုင်းဆိုမလွယ်ဘူးရွာကိုမီးမပေးဘူးပြန်ပြောရမှာပဲတဲ့တကယ်တော့ရွာမှာလည်းမီးမရသေးပါဘူးဒါပေမဲ့အုတ်ချုပ်ရီမှုကြီးကြော်ဆိုးရဲ့အစွမ်းစားကြောင့်ဓာတ်တိုင်နေတဲ့ဓာတ်ကြိုးတွေတော့ရွာနာကိုရောက်လာပြီဒီလိုမီးတိုင်တွေရောက်လာဖို့ကြော်ဆိုးကမနစ်ကတစ်နှစ်လုံးလုံးစူးစမ်းထားရတာပေါ့လေမီလင်ကော်မတီတွေဖွဲ့သူပဲဥက္ကဋ္ဌလုပ်ပြီးရန်ပုံငွေတွေအတင်းကောက်ထားရတာတတ်တိုင်နေတတ်ကြိုးတွေအတွက်ငွေမဆိုင်ရပါမယ်ဟိုဒီဒီပေးရကမ်းရတယ်ဆိုပြီးစင်းပြောက်ထွက်ငွေတွေနဲ့ကြော်ဆိုးလက်တော်ဥဆူခဲ့တာပေါ့လေနေပြီးတော့ကသူ့ဘာတွေစီတော်မှမီလင်ရန်ပုံငွေနဲ့ခဏခဏသွားလိုက်သေးတယ်ဒါပေမဲ့ရွာသားတွေကဘာမှမပြောပါဘူးပြောလိုက်လို့စိတ်ဆိုးပြီးမီးမပေးရင်ခက်ကုန်မှာမလားတကယ်တော့ခက်ဆက်ဆံမှာနွေရသည်မီးပြတ်တာကတော့ထုံးစံပါပဲစေဆိုးရခက်မှာလည်းပြတ်တယ်ဦးသိန်းစိန်ခက်လည်းပြတ်တယ်အမေစုခက်လည်းပြတ်တယ်စစ်ကောင်းစီခက်မှာလည်းပြတ်တယ်ကဲဆက်ဆက်လက်ထပ်ပြက်အောင်ပါပဲဘယ်တော့ကဘလောက်ပြက်ပြက်အခုပြက်တာကတော့အဆိုးဆုံးလို့ထင်တာပဲအရင်ကမှနွေရာသီဘက်ပဲပြက်တာအခုကျတော့မိုးကုံတွေကခဏခဏပြက်နေတာဘယ်ခင်မှာပဲမိပြက်ပြက်ပြည်သူတွေကတော့အုပ်ချုပ်သူကိုဆဲတာပဲမိတော်မှန်အောင်မပေးနိုင်တဲ့အဆိုးရဘာအသုံးကြမလဲပေါ့ဒီမိုကရေစီခေတ်ဆိုတော့ပိုဆဲလို့ကောင်းတာပေါ့ဒီခေတ်ကျတော့မကောင်းတော့ဘူးအဆိုးရကိုအကြီးညိုပြက်စီတယ်ဆိုပြီး24နာရီမိရတဲ့နေရာပို့လိုက်မှခတ်ကုန်လိမ့်မယ်အဲ့တော့ပြည်သူတွေကအခြားအရာကိုတီးခံရင်တီးခံပဲမိပြတ်တာကတော့တီးမခံနိုင်ဘူးရေပေါ်တင်မဆဲရလဲတိုးတိုးတိတ်တိတ်ဆဲကြတာပဲအဲ့တော့ကြော်ဆိုးနဲ့စဉ်းစားရပြီရွာမှာမိမရခဲ့တာခေဆက်ဆက်ပဲဘယ်သူမှမိပြတ်လို့ဆိုပြီးမဆဲဘူးရွာမှာကနေသားကြပြီးသားရေရင်းကရေကိုခတ်မယ်ထင်းမိနဲ့ထမင်းချက်မယ်ပွင့်အရင်ရက်တော်ခတ်နေမယ်နေရာစီဆိုတရွာလုံးဘယ်သူမှအင်ကြီးမကပ်ဘူးအိုးမတော်တဆလျှက်စင်ပြီးရသွားပါပြီရွာသားတွေကနေထိုင်မှုပုံစံပြောင်းသွားတော့ထမင်းပေါအောင်နဲ့ချက်မယ်မော်တာနဲ့ရေတင်မယ်ပန်ကာနဲ့နေမယ်အဲ့ချိန်မီးပြတ်ပြီဆိုတော့အားလုံးကမောက်ကမောက်ဖြစ်ကုန်ပါမြေကြီးကိုလက်နဲ့ပုတ်ကြည့်လို့ရှင်လွဲရင်လွဲအောင်မယ်မီးပြတ်မယ်ဆိုတဲ့ဟာကတော့ဒီခေတ်ကြီးမှာဘယ်တော့မှမလွဲဘူးအမြဲပြတ်မှာပဲမီးပြတ်လုံးလို့လျှက်စစ်တာပေးတဲ့ EPC ရုံးနေတော့မှစီမံချက်နဲ့ဆိုလာတွေတက်နေရပြီဖျောင်းနိုင်မှုတွေမတက်နိုင်တော့လို့နေလိမ့်မယ်အဲ့တော့ရွာမှာလည်းလျှက်စစ်မီးရလည်းမီးပြတ်မှာပဲမီးမလာရင်အစိုးရကိုဆဲတာထုံးစံမယ်မို့ဆဲကြအောင်မှာပဲအဲ့ခါပထမဆုံးအဆဲခံမှာကြော်ဆိုးပဲရွာတကြီးကိုကျော်သားတွေကဆဲရုံနဲ့မကဘူးချိန်စာလဲတိုက်တယ်သေးတယ်ဒါကူတော့ကြော်ဆိုးလဲကြောက်တယ်ဒီတော့မဖြစ်သေးဘူးမြန်မာနိုင်ငံကြီးလျှက်စစ်မီးမှန်တဲ့ဒီနေ့မှာရွာကိုမီးပေးဖို့ပြောရမယ်ဆိုပြီးကြော်ဆိုးကတွေးတယ်ဘယ်တော့မီးမှန်မှာလဲပုံမှန်တိုးတက်နေတဲ့ဒီမိုကရေစီခင်မာတော်မီးမှန်ခဲ့တာဒီတိုင်းဆိုမီးမှန်ဖို့ဆိုတာတစ်တက်လုံးဖြစ်နိုင်မယ့်ကိစ္စတော့မဟုတ်ဘူးဆိုပြီးတော့ကြော်ဆိုးကတွေးတယ်လေရလျက်စစ်ထုတ်ဖို့ကြတော့လဲလေကောင်းတဲ့ဝင်ကြီးတွေကပြည်ပရောက်ကုန်ပြီရေရလျက်စစ်ကြတော့လဲရေတွေကခန့်ကုန်ပြီဘာလီနယ်ပဲထုတ်ထုတ်ပစံကုန်တာပဲတေးကြတာတခုကတော့မီးစက်ဝယ်တာပဲဒါပေမဲ့မီးစက်ကလည်းစီထည့်ရတယ်အခုနောက်ပိုင်းဓာတ်စီနဲ့ဒီဇယ်ဝယ်ဖို့ဆိုတာမြို့မှာတော့တိတ်မလွယ်ဘူးရွာမှာဆိုပူဆိုဒီဇယ်ဝယ်ဖို့တော့လိုင်းကြီးပေးပြီးဝယ်နေရတဲ့ခြေနေအဲ့တော့ကြော်ဆိုးကအဖက်ဖက်ကစဉ်းစားပြီးမြမပြီးမီးမှန်ဖို့ဆိုတာတိတ်တော့မလွယ်ဘူးအခုတော့မှမီးကိုပျောက်ကြားစနစ်နဲ့ပဲပေးနေတာအလင်းငိုက်လာလိုက်အလင်းငိုက်ပြန်ပြိုက်သွားလိုက်မို့လားရေအားလျက်စစ်ထုတ်တဲ့အနားတွေမှာလည်းတိုက်ပွဲတွေကြီးပဲဒီတော့ကြာလာရင်မီးတွေကဒီထက်တောင်ပြတ်နိုင်သေးတယ်အဲ့လိုပြန်ရင်ပြန်ရင်လည်းကြာလာရင်မီးလုံးဝမရတဲ့အခြေအနေကိုရောက်မသွားဘူးလို့မပြောနိုင်ဘူးဒီတော့တဖြည်းဖြည်းနဲ့မီးလုံးဝမရတော့မှတဲ့ဆိုင်အခုကလေးကကြိုတင်ပြင်ဆင်တဲ့အနေနဲ့မီးမပေးတော့ရင်ပိုတော့မကောင်းဘူးလားဒါကြောင့်မလို့တနိုင်ငံလုံးကိုအခုကလေးကမီးဖြတ်လိုက်ရင်ပစံလည်းမကုန်တော့ဘူးရှိနေတဲ့လျှက်စစ်တွေလည်းပိုထွက်လာမယ်အဲ့လိုပိုထွက်လာတဲ့လျှက်စစ်တပ်အားတွေကိုနိုင်ငံသားကိုလည်းရောင်းစားလို့ရမယ်လျှက်စစ်ရောင်းလို့ရတဲ့ပစံတွေနဲ့ဖြောင်းနိုင်တော့ဝယ်ရမှာပေါ့လေအဲ့တော့ကြော်ဆိုးကနေပြီးတော့တက်သွားပြန်တယ်မီလင်းကော်မတီကလက်ကျန်ရံမုံငွေလေးနဲ့ပေါ့လေ။ဘာသွားလောက်တာလဲဆိုပြီးမေးတော့ကျော်စိုးကမဖြည့်ချင်းဖြည့်ချင်းနဲ့ဖြည့်တယ်။တနိုင်ငံလုံးကိုမီးဖြတ်ခြင်းအပြင်နိုင်ငံတော်အကျိုးစီးပွားမြင့်တင်ရေးစီမံကိန်းကိုတွားတင်ပြမလို့တဲ့။